ိုင်းနိုင်ငံချူလာလန်ကုန်တက္ကသိုလ်မှကျင်းပတဲ့အဲ့ဒီဟောပြောပွဲမှာထိုင်းဆိုအရာရှိများတက္ကသိုလ်ပညာရှင်များစိတ်ပါဝင်စားသူများနဲ့သတင်းမီဒီယာကပုဂ္ဂိုလ်တွေစုစုပေါင်း200ခန့်တက်ရောက်ပါတယ်။ဟောပြောပွဲအစမှာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒေါက်တာကင်ဘယ်ကပြောကြားမှာအခုချိန်ဟာအမေရိကန်ပြည်ထောင်စုရဲ့အာရှဒေသပေါ်ထားရှိတဲ့မူဝါဒကိုပြန်လည်ပြင်ဆင်ညှိနှိုင်းနေတဲ့စကူးမကူကာလဖြစ်တယ်လို့အခုလိုပြောဆိုပါတယ
်is in a process now of one of the most important transitions rebalancing of American
foreign policy. နှစ်သတိရာစုသမိုင်းမှာအာရှတိုက်ရဲ့အခန်းကဏ္ဍဟာအဓိကပါဝင်နေတယ်ဆိုတာအားလုံးကသဘောတူညီနေကြတယ်လို့လည်းသူကပြောဆိုပါတယ်။ဒါကြောင့
် although we have enduring and important responsibilities in the Middle East and South Asia, we recognize that the future is here.
အရှေ့လေပိုင်းနဲ့တောင်အာရှဒေသမှာအမေရိကန်ပြည်ထောင်စုရဲ့တောင်ဝတီးယားတွေရှိနေတာမှန်ပေမဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ဟာအာရှပစိဖိတ်ဒေသမှာရှိတယ်လို့အတိအမှတ်ပြုပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့အာရှတိုက်မှာခိုင်ခိုင်မာမာတည်ရှိနေမဲ့အခန်းကဏ္ဍတွေကိုဖွင့်လှစ်ဖို့ကျွန်တော်တို့ဆန္ဒရှိပါရယ်ဒါကြောင့်ကျွန်တော်တို့ဟာအရှေ့လေပိုင်းနဲ့တောင်အာရှဒေသကနေအာရှဒေသကိုပြောင်းလဲပြီးအာယုံစိုက်ဖို့အတွက်တန်ဋိဌာန်ချထားပါတယ်လို့ပြောဆိုပါရယ်ဒါပေမဲ့လည်းအရှေ့လေပိုင်းဒေသနဲ့တောင်အာရှဒေသကိုတော့ပြစ်ပယ်မှာမဟုတ်ဘူးလို့မစ္စတာကမ်ဘယ်ကပြောဆိုပါရယ်အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ဟာအာရှနဲ့ပစိဖိတ်ဒေသနဲ့ခွဲခြားရမယ့်အောင်ဆက်ဆံနေတာကြောင့်အမေရိကန်ပြည်ထောင်စုဟာအာရှပစိဖိတ်ဒေသနဲ့အနီးကပ်ဆက်ဆံဖို့လိုအပ်တယ်လို့လည်းပြောဆိုပါရယ်အမေရိကန်ပြည်ထောင်စုဟာအာရှတိုက်မှာရှိတဲ့ရှေးယိုစင်လာမဟာမိတ်နိုင်ငံတွေဖြစ်တဲ့ဂျပန်တောင်ကိုရီးယားဖိလစ်ပိုင်စတဲ့နိုင်ငံတွေနဲ့ပုံမတောင်နှင်းခိုင်မာတဲ့ဆက်ဆံရေးတွေထူထောင်ဖို့ညီမန်းထားတယ်လို့အိန္ဒိယနိုင်ငံနဲ့လည်းဆက်ဆံရေးတိုးမြှင့်နေတယ်လို့လက်ထောက်နိုင်ငံရေးဝန်ကြီးမစ္စတာကမ်ဘယ်ကရှင်းပြပါရယ်အခုလိုအမေရိကန်ပြည်ထောင်စုကအာရှတိုက်နဲ့ပစိဖိတ်ဒေသပေါ်မှာထားရှိတဲ့မူဝါဒကိုပိုမိုကြက်ပြတ်နဲ့ရှိုင်းအောင်လှုပ်ဆောင်မှုပြင်ဆင်နေပေမဲ့တချို့သူတွေကအမေရိကန်ပြည်ထောင်စုကအပြောနဲ့အလုပ်ညီပါမလားသူ့ရဲ့ညီမန်းချက်တွေကိုအကောင့်တွေဖော်နိုင်လောက်အောင်စီးပွားရေးအင်အားရှိပါမလားလို့တန်တရားဖြစ်သူတွေရှိကြပါတယ်သူတို့ကိုကျွန်တော်ပြောလို့တာကတော့အမေရိကန်ပြည်ထောင်စုဟာစန္ဒစ်တီထွင်မှုတွေကောက်မွန်တဲ့ပညာရေးစနစ်တွေအပါအဝင်နဲ့ရှိုင်းတဲ့စွမ်းဆောင်ရည်တွေရှိပါတယ်ဒါကြောင့်လာမယ့်ဆယ်စုနှစ်ပေါင်းများစွာအရေးပါတဲ့ခန့်ကဏ္ဍမှာပါဝင်နိုင်ပါလိမ့်မယ်လို့ပြောကြတော့ပါတယ်မြန်မာနိုင်ငံရဲ့လက်ထက်လောအခြေအနေနဲ့ပတ်သက်ပြီးပြောကြရမှာတော့
Compared to what we've experienced in the past, there are clearly changes afoot. It's too early and too soon to make any final judgments. But at the same,
အရင်ကကျွန်တော်တို့ကြုံတွေ့နေခဲ့ရတဲ့အခြေအနေတွေနဲ့နှိုင်းယှဉ်ရင်အပြောင်းလဲတွေကိုရှင်းရှင်းလင်းလင်းတွေ့မြင်နေရပါတယ်။လောလောဆယ်မှာအဆုံးသက်ကောက်ချက်တစ်ခုတစုံတရာချမှတ်ဖို့အတွက်စောလွန်နေသေးပေမဲ့တစ်ချိန်တည်းမှာပဲအဲ့ဒီအပြောင်းလဲတွေကိုမျက်ကွယ်ပြုဖို့လည်းစောလွန်နေပါသေးတယ်လို့ပြောဆိုတော့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လောလောဆယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာကတော
့ We are watching carefully developments on the ground and I think it would be fair to say that we will match their steps with comparable steps and we are looking forward over the course of the next
ကျွန်တော်တို့လက်တွေ့မှာဘယ်လိုဖြစ်ပေါ်ပြောင်းလဲနေသလဲဆိုတာကိုသတိချာချာစောင့်ကြကြည့်ရှုနေပါတယ်မြန်မာစိုးရွားကခြေလှမ်းတွေတက်လန်းနံနဲ့အမျှကျွန်တော်တို့ကလည်းတင့်တင့်လျောက်ပတ်တဲ့ခြေလှမ်းတွေဖလှမ်းပြီးတုံ့ပြန်ပါတယ်လာမယ့်ရသက်ပတ်ဒီမှာဒေါန်ဆန်းစုကြည်နဲ့မြန်မာအစိုးရတို့ရဲ့တွဲဆုံဆွေးနွေးမှုတွေအချိန်ဟုန်မြင့်လှုပ်ဆောင်လာလိမ့်မယ်လို့မိမိတို့မျှော်လင့်ပါကြောင်းလဲအမေရိကန်ပြည်ထောင်စုရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာကတ်ကမ်ဘယ်ကပြောဆိုသွားပါတယ်ခင်ဗျာ